ဟန်ဂေရီနိုင်ငံမှာရှီယိုဆွေအမျိုးသားရေးဝါဒီသမရကက်နန်နိုဗက်ရာထူးကနေနှုတ်ထွက်သွားပါပြီ။ကလေးတငယ်ပေါ်လိန်ဝမ်းဆင်အလွဲသုံးစားလုပ်မှုတစ်ခုမှာဂျန်အဘာဖြစ်ပြစ်ဒဏ်ချမှတ်ခံရတဲ့အမျိုးသားတူကိုလူငင်းချမ်းသာဝင်ပေးခဲ့တာနဲ့ပတ်သက်ပြီးတပတ်ကြာကြာလူမှုအမျက်ဒေါသတဲ့ဝေဖန်မှုခံရပြီးနောက်မှာရာထူးကနေအခုလိုနှုတ်ထွက်တာပါ။2022သမရရာထူးယူခဲ့တဲ့အသက်46နှစ်ရွယ်ကက်နန်နိုဗက်ဟာသူ့နှုတ်ထွက်တော်မယ်လို့ရုပ်သံကစနေနေ့မှာကြေညာပါတယ်။လူအများအတွက်မကျေနပ်ဖြစ်စေခဲ့တဲ့လူငင်းချမ်းသာခွင့်ကိုထုတ်ခဲ့တဲ့အတွက်အမှားလုံးကြီးကြောင်းနိုဗက်ကရုပ်သံမင်းကောင်မှာပြောပါတယ်။2023 April မှာနိုင်ငံပိုင်ကလေးဆောင်ရှောက်ရေးဂေယာတစ်ခုမှာလိမ်မင်းဆရာဆော်ကားမှုနဲ့ဇက်တိုက်ဖြစ်ခဲ့တာကိုဖုံးကွယ်ပေးသူအမျိုးသားတူရဲ့ပြစ်ဒဏ်ကိုသမရအမိတ်နဲ့ April 23မှာလူငင်းခွင့်ပေးခဲ့တာဖြစ်ပါတယ်။ဒီကိစ္စက2010တည်းကဟန်ဂေရီမှာအာဏာရနေတဲ့နိုင်ငံရေးအမျိုးသားရေးပါတီဖီဒက်စ်ဦးဆောင်တဲ့အစိုးရအတွင်းမှာရှာရှာပါပါနိုင်ငံရေးမတည်ငြိမ်မှုပါ။နိုဗက်ကမီယိုပလာမီသားစုတန်ဖိုးတွင်လည်းခလင်းငယ်ရီအကာအကွယ်ပေးရေးအတွက်တက်ကြွစွာထုတ်ဖော်သူလို့ထင်ရှားပါတယ်။သူကဟန်ဂေရီတမိုင်းမှာပထမဆုံးအမျိုးသမီးသမ္မတဖြစ်ပြီးတော့ဒီယာရုကိုအသက်အငယ်ဆုံးနဲ့ချမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။